တောင်အာဖရိကနိုင်ငံရဲ့အသားရောင်ခွဲခြားမှုဆန့်ကျင်စီးရုံးလှုပ်ရှားခဲ့တဲ့သူဖြစ်တဲ့ခရစ်စတန်ဖုန်းတော်ကြီးဒက်စမန်တူတူဟာအသက်90ရွယ်ပါအခုတနင်္လာနေ့ကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့ပါတယ်။ဖုန်းတော်ကြီးဒက်စမန်တူတူဟာတူတူရဲ့တိုင်းချစ်ပြည်ချစ်သူဖြစ်ပါတဲ့နောက်အသားရောင်ခွဲခြားမှုကနေပြီးတော့လွတ်ပြောက်လာတဲ့တောင်အာဖရိကနိုင်ငံအဖြစ်အမွေချပေးခဲ့တဲ့ပြောင်မြောက်တဲ့မျိုးဆက်တစ်ခုကိုနှုတ်ဆက်ခြင်းဖြစ်တာမို့လို့သူကွယ်လွန်မှုအပေါ်မှာဒလိုင်းတစ်ပြည်လုံးဝမ်းနည်းရပါတယ်ဆိုပြီးတော့တောင်အာဖရိကသမ္မတဖြစ်တဲ့ Cyril Ramaphosa ကပြောပါတယ်ဖုန်းတော်ကြီးဒက်စမန်တူတူဟာအသားရောင်ခွဲခြားမှုဆင့်ကြီးအတွင်းမှာသူ့ရဲ့အကြမ်းမဖက်လှုပ်ရှားမှုတွေကြောင့်1984ခုနှစ်မှာညီငယ်အိလူပဲဆုချင်းမြင့်ခံခဲ့ရပါတယ်။တောင်အာဖရိကနိုင်ငံရဲ့အသားရောင်ခွဲခြားမှုဆင့်ကြီးကောင်းဆောင် Nelson Mandela နဲ့နှစ်ပေါင်းများစွာလက်တွဲခဲ့တဲ့မစ္စရီရဲဘော်ရဲဘက်တွေလည်းသူဖြစ်ပါတယ်။နောက်ဆက်နေ့အကြမှာလည်းတောင်အာဖရိကရဲ့တချင်းကရက်ဆက်မှုတွေကိုပြန်လည်ဖော်ထုတ်ဖို့ဖွဲ့စည်းခဲ့တဲ့အမှန်တရားနဲ့ပြန်လည်ရည်ကြားစေရေးကော်မတီကသူဟာဥက္ကဋ္ဌတောင်းဝန်ယူခဲ့ပါတယ်။တောင်အာဖရိကနိုင်ငံရဲ့ညီငယ်အိလူပဲဆုချင်းဖုန်းတော်ကြီးဒက်စမန်တူတူဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီရည်ပြည့်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုလည်းအစဉ်တစိုက်ထောက်ခံအားပေးခဲ့ပြီးတော့ရွန်ဂျာရီအရေးမှလည်းနှောက်မဆိတ်နေကြဘူးသူဟာတိုက်တွန်းခဲ့ပါတယ်။ဖုန်းတော်ကြီးဒက်စမန်တူတူဟာ1990ပြည့်လွန်နှစ်တွေမှာတော့ဆီးကျိတ်ကင်ဆာရောဂါစတင်ခံစားလာခဲ့ရပြီးတော့မကွယ်လွန်ခင်နှစ်တွေမှာလည်းဆေးရုံကိုမကြာခဏတရားကုသမှုတွေလုပ်ခဲ့ရပါတယ်။သူဟာတောင်အာဖရိကနိုင်ငံကိတ်ကြောင်းမြို့မှာရှိတဲ့ Oasis Fry Care Center မှာညီငယ်စွာပဲကယ်လွန်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။